မြန်မာနိုင်ငံအနှံ့အပြားမှာတရားပိုင်အတွင်မှုအပြင်ထံယွာသွန်းပြီးကရင်ပြည်နယ်မွန်ပြည်နယ်နဲ့ပဲခူးတိုင်းတွေမှာမြေရည်တွေစိုးရိမ်ရိမ်မှတ်ထဲကျော်လွန်နေတဲ့အတွက်ရည်ကြီးရေးဆန်နေပါတယ်ရေဘေးကယ်ဆယ်ရေးစခန်းတွေဖွင့်ထားရသလိုရှာဖွေကယ်ဆယ်ရေးလုပ်ငန်းအတွက်အသင့်ပြင်ထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်းကိုတော့ဘုရားရှင်မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့် တွက်မြန်မာနိုင်ငံအနှံ့အပြားမှာပြင်းထန်မိုးရွာနေကြပါ။အဲ့ဒီမိုးရွာတာကြောင့်စစ်တောင်းမြေ၊ရွှေကြည်မြေ၊တန်လင်းမြေတို့ဟာစိုးရိမ်ရေမတ်ထက်ကျော်လွန်နေပါတယ်။မြေကြီးနေတဲ့ပတ်သက်လို့မိုးလေဝသနဲ့ဇလဗေဒညှဉ်းချမှုဦးစီးဌာနကညှဉ်းချရေးမှူးချုပ်ဒေါက်တာကျော်မိုးကအခုလိုပြောပါတယ
်။ဒီမြန်မာနိုင်ငံတော့မိုးကတော့များနေပါ။မနေ့တော့တော့သွားတော့ဆန်ကျင်ကျိုးခဲ့တာပေါ့နော်။ဆန်ကျင်ကျိုးခဲ့တဲ့အနေအထားမျိုးရှိတယ်။ဒီနှစ်မှာတော့အခုကတော့ဒီမိုးများနေပါ။မိုးကတော့နောက်နှစ်ရက်သုံးရက်ဟိုဆက်ပြောအကောင်းအောင်မယ်အနေအထားမျိုးရှိရင်ကြတော့ဒီနောက်လိုက်လာမယ်မိုးအနေအထားပေါ်မှာတော့နည်းနည်းမူတည်တဲ့အနေအထားမျိုးလေးရှိတယ်ပေါ့နော်။အစိုးရင်မဲ့ကြော်နေတဲ့ကြောင့်လို့အစိုးရင်တွေကတော့ရှိတော့ပေါ့နော်။ဟုတ်ကဲ့ဟုတ်ကဲ့အစိုးရင်မဲ့ကြော်နေတဲ့ကြောင့်ဟုတ်ကဲ့
။ညတချို့အစိုးရင်ရေမတ်တက်ကြော်လုံးပြီးရေကြီးရေရှမ်းတာတွေဖြစ်ပေါ်နေတဲ့အတွက်ရှာဖွေကယ်ဆယ်ရေးတပ်ဖွဲ့တွေအသင်းစုဖွဲ့ပြီးကယ်ဆယ်ရေးဆောင်ရွက်နေရလို့မြန်မာနိုင်ငံမိသက်တက်ဖွဲ့ဌာနချုပ်ညွှန်ကြားရေးမှူးဦးသိန်းထွန်းကပြောပါတယ်။
ဒီနေ့ဆင်းဖြစ်နေကြနေရတယ်ပေါ့အဲဒီပြင်းပြင်းပြင်းနဲ့ဒီမိုးပြင်းနဲ့ပဲပေါ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဒီနေ့ဆင်းဖြစ်နေကြနေရတယ်မှာကြိုးပြီးတော့ဟိုပါပေါ့ဒီရာသီတို့ဖြစ်နေနေရဆိုကြိုးပြီးတော့လူလေးစုပွဲတာရှိပါတယ်ဟုတ်ကဲ့တင်းနေနေပြတာဒီမြို့နယ်စခန်းတွေမှာဟိုဒီပါပေါ့ရှောက်ကလေးဖွဲ့ပြီးဖွဲ့ထားပါတယ်35ယောက်တံမြို့နယ်ဆို35ယောက်ပေါ့ဟိုတိုင်းနေဆိုရင်တက်ခွဲတက်ခွဲသာပေါ့135ယောက်ဟုတ်ကဲ့ဒီတော့မှဒီလေဒီကယ်ဆယ်လေဒီဟုတ်ဒီပေါ့အဲကျွန်တော်တို့ဟိုဘတ်ဂျက်နဲ့ဝယ်ဖြည့်ထားတာရှိတယ်နောက်တော့တူရန်ထားတဲ့ပုံတွေရှိပါတယ်ကျွန်တော်တို့အဲရည်ရည်နိုင်နေနေရာတွေတော့ကြိုးပြီးတော့စုဖွဲ့ထားတာပေါ့ဟုတ်ကဲ့ပါခင်ဗျာ
လက်ရှိချိန်မှာတော့ပဲခူးတိုင်းကင်းပြည်နယ်နဲ့မွန်ပြည်နယ်တို့မှာရည်ကြီးရှင်နာတွေဖြစ်ပေါ်နေပြီးကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေရပါတယ်မွန်ပြည်နယ်ပြည်လင်းမြို့မှာတော့အနေပိုင်းရက်ကွက်တွေမှာရေဝင်ရောက်နေလို့ကယ်ဆယ်ရေးစကန်19ခုဖွင့်လှစ်ထားပါတယ်မွန်ပြည်နယ်ပြည်လင်းမြို့အခြေအနေနဲ့ပတ်သက်လို့အရေးပေါ်ကုတ်ကဲရုံကဒုတိယဦးစီးမှုဒေါ်အေးကြီးကရှင်းပြပါတယ်
ဒီဘေးဒုက္ခကကျမတို့ဒီမနက်ပိုင်းတင်လိုက်တဲ့ဆင်းရဲတော့1883ပေါ့ညနေပိုင်းတော့ဒါဆင်းမချုပ်ချုပ်လို့မရဘူးကျမတို့လုံးလုံးနေတော့ပဲမြို့ထဲမှာလည်းအနေပိုင်းတွေပေါ့အနေပိုင်းရောက်တဲ့တော့ဝင်နေတယ်ပြီးတော့ကမ်းလာနီးတဲ့နေရာတွေပေါ့နေကဘယ်ချိန်တော့စတတ်လဲဆိုတော့မနေရခဲ့ရပေါ့နော်တော့သူပုံမှန်လေးပေါ့မြစ်စီလီပြာတော့တယ်လူတွေရိတ်တက်လာတာပေါ့ဘဝဆက်မပြတ်ရွာနေတော့တော့တော့ဒီမြို့ပေါ်မှာပေါ့နော်ဖုန်းတောင်းကဲဆေးစခန်းတွေဖွင့်တာရှိတယ်ဖုန်းတောင်းမှလည်းအများဆုံးတော့ဖုန်းတောင်းပေါ့ဖုန်းတောင်းမှလည်းစာတင်တောင်းမှလည်းကယ်ဆယ်စခန်းဖွင့်ထားတယ်အဲကယ်ဆယ်စခန်းမှဆိုရင်တော့ဒီဌာနဆိုင်ရာလေးတွေနဲ့ပါဝင်ပြီးထားတာပေါ့
ကြီးကြီးရဲ့အချင်းနေနဲ့မိုးလေဝသသတင်းတွေကိုမိုးလေဝသနဲ့ဇလဗေဒညှဉ်းချမှုဦးစီးဌာနကအချိန်နဲ့တပြေးညီသတင်းထုတ်ပြန်ပေးနေပြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရခြားခြားရေးဝန်ကြီးဌာနကလည်းအရေးပေါ်ဖုန်းနံပါတ်တွေထုတ်ပြန်ပေးထားပါတယ်ခင်ဗျာ